မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကြားတိုက်ပွဲဖြစ်နေတဲ့ဒေသတွေမှာအစိုးရကပိတ်ပင်ထားတဲ့အင်တာနက်လိုင်းတွေပြန်ဖွင့်ပေးဖို့ဖေဖော်ဝါရီလ22ရက်နေ့ကစစ်တွေမြို့မှာတပ်သူကျောင်းသူကျောင်းသားတွေနဲ့တန်ခါတော်တွေဆန္ဒပြခဲ့ကြပါတယ် AFP တင်းကိုအခြေခံပြီးကိုညံဝင်းအောင်ကပြောပြမှာပ
ါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA တပ်ဖွဲ့တို့တစ်နှစ်ကျော်တိုက်ပွဲအပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ဘူးသီးတော်မောင်တော်ရသေတောင်ပုံနေကျွန်းကြောက်တော်မင်းပြမြေပုံမြောင်ဦးရှစ်မြို့နယ်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်နဲ့ပါဆိုရင်စုစုပေါင်း9မြို့နယ်ကို2019ဇွန်လ21ရက်ကစပြီးဆက်သွယ်ရေးဝန်ကြီးဌာနကအင်တာနက်လိုင်းပထမအကြိမ်ဖြတ်တောက်ခဲ့တာပါအဲ့ဒီတည်းကဘူးသီးတောင်မောင်တော်ရသေတောင်နဲ့မြေပုံမြို့နယ်တွေကိုစက်တင်ဘာလ1ရက်နေ့တုန်းကအင်တာနက်လိုင်းပြန်ဖွင့်ပေးခဲ့ပေမဲ့ဒီနှစ်ဖေဖော်ဝါရီလစမ်းပိုင်းမှာတော့ဒုတိယအကြိမ်ပြန်ပြီးပိတ်ပစ်ခဲ့ပါတယ်အစိုးရကအခုလိုအင်တာနက်လိုင်းဖြတ်ထားတာကြောင့်ပညာသင်ကြားရေးမှာလိုအပ်တဲ့ငွေကြေးအခက်အခဲကြုံနေရတယ်လို့ဆန္ဒပြကြောင်းသူမဆိုးနှင်းမိုးကပြောပါတယ်
။ကျမတို့မိဖတွေနဲ့ရောညီကိုမောင်တို့တွေနဲ့ကတခုမှဆက်သမျှဘူး။ကျမတို့ကတောင်းတနေရဥစ္စာမှာကျမတို့ကဘလို့မျိုးမိဖတွေနဲ့ဆက်သမှုရှိရင်ကျမတို့ဘေးအပစ်စံတွေနဲ့ပညာဆက်သင်နေရပါလေ
။အင်တာနက်ဖြတ်တောက်မှုဟာလူအခွင့်အရေးချိုးဖောက်မှုတစ်မျိုးဖြစ်တာကြောင့်ရခိုင်နဲ့ချင်းပြည်နယ်ကကိုမျိုးနယ်မှာလိုင်းတွေပြန်ဖွင့်ပေးဖို့လူမှုအခြေပြုလူမှုအဖွဲ့အစည်း105ဘွဲ့ကပြီးခဲ့တဲ့သတင်းပတ်ထဲအစိုးရကိုတောင်းဆိုခဲ့ပေမဲ့အခုချိန်ထိတော့ပြန်မဖွင့်သေးပါဘူးအင်တာနက်လိုင်းဖြတ်တောက်မှုကြောင့်ကြုံရတဲ့အခြေအနေကို NLD အစိုးရကသိစေခြင်းပြီးနိုင်ငံတကာမီဒီယာတွေကိုလည်းလွတ်လပ်စွာသတင်းယူခွင့်ပြုစေခြင်းတယ်လို့ဆန္ဒပြပွဲကကျောင်းသားခေါင်းဆောင်ကိုတိုးတိုးအောင်ကပြောပါတယ
်ဒီလိုဆွေးနွေးပြီးတဲ့စုစုတွေဟာပေါ့နော်ဒါကျွန်တော်တို့ခင်စားနေရတယ်ပေါ့ဟောဒါတို့နိုင်ငံတော်တိုင်ပင်နဲ့သဘောပေါ့နော်ဒါလည်းလက်ရှိအနာရပါတီကိုလည်းကျွန်တော်တို့ပြုရှင်လည်းကျွန်တော်တို့တောင်းဆိုခြင်း
အခုဆိုရင်အင်တာနက်ဖြတ်တောက်ထားတာရက်ပေါင်း250လောက်ရှိလာပြီးဒေသခံ8သိန်းလောက်ရဲ့နေစဉ်ဘဝလုံခြုံမှုစားဝတ်နေရေးပညာရေးနဲ့ကျန်းမာရေးကိစ္စတွေမှာဆုံးရှုံးမှုတွေကြုံနေရတယ်လို့လူ့အခွင့်အရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ